ကျမတော်မူပါစအတူတော်မောင်ရေနာမည်ကျော်ပြဇာတ်ရေးဆရာစာရေးဆရာကဗျာဆရာကြီးဝီလျံရှိတ်စပီးယားရဲ့ထင်ရှားကျော်ကြားတဲ့စကားတစ်ခုရှိတယ်အကျွေစစ်တွေကအတန်မီတယ်ငွေဆက်ကူကအတန်မမီဘူးဒါကြောင့်တင့်တန်ဖိုးမြင့်လာစေခြင်းတိတ်တိတ်နေပါတဲ့ငါတို့မြန်မာဆိုးဦးစကားတွေမှာလည်းစကားဖွာတဲ့သူတွေစကားကိုစီးမဲ့ကမ်းမဲ့ပြောတဲ့သူတွေမစင်မချင်းပြောတဲ့သူတွေအတွက်စကားလုံးတချို့ရှိပါတယ်ငါတူစိတ်စိတ်နေထောင်တန်းကြမ်းကြွန်နှုတ်ရစကားကြွန်နှုတ်မရငါစကားနွားရစိတ်ကြောင့်ကြည်နှုတ်ကြောင့်သိစကားစကားပြောပါများစကားတွေကဇာတိပြဆိုတာမျိုးလို့ပေါ့မြတ်စွာဘုရားကလည်းဟောကြားတော်မူခဲ့ဘူးတယ်ချစ်သားရဟုလားစင်ကျင်၍စင်ကျင်၍ကြံစီပါစင်ကျင်၍စင်ကျင်၍ပြောပါစင်ကျင်၍စင်ကျင်၍လှုပ်ဆောင်ပါတဲ့စကားကိုမစင်မကျင်ပြောတတ်တဲ့သူတွေဟာလောကမှာအမားပေါင်းမြောက်များစွာနဲ့ကြုံတွေ့ရနိုင်တာကြောင့်စကားပြောတဲ့ခါမှာသတိထားပြီးစင်စင်ကျင်ကျင်ပြောဖို့အင်မတန်မှအရေးကြီးလာပါတယ်အရင်အစိုးရလက်ထက်တုန်းကစကားကိုမစင်မကျင်ပြောတဲ့ဝင်ကြီးတွေတမရအကြံပေးတွေရှိခဲ့ပူပါတယ်ထမင်းတနက်လျှော့စားကိုင်းတဲ့ဝင်ကြီးနေလှည့်ပားရိုက်ပါမယ်ဆိုတဲ့ဝင်ကြီးတရုတ်ကြောက်ရပါတယ်ဆိုတဲ့ဝင်ကြီးလုံကြီးလှံပြလိုက်မယ်ဆိုတဲ့ဝင်ကြီးတွေနဲ့မီးပြတ်ရင်ဖျောင်းနိုင်ထွန်းဆိုတဲ့တမရအကြံပေးလည်းရှိခဲ့ပူပါတယ်သူတို့ပြောစကားတွေဟာပြည်သူတွေကြားမှာလှောင်ပြောင်ရေမောစရာဖြစ်ခဲ့ရပြီးနေလှည့်ပားရိုက်ခဲ့တာလို့ပြောတဲ့ဝင်ကြီးကတော့ပြည်သူတွေကိုပြန်တောင်းပန်ရတဲ့တောင်းပန်ပွဲကိုတောင်းလုပ်ပေးခဲ့ရတာအပြန်အမှတ်ရမိပါတယ်အခုပြည်သူတွေရွေးချယ်တင်မြှောက်လိုက်တဲ့အရက်သားအစိုးရသည်တက်လာပြီးနောက်ပိုင်းအရင်အစိုးရဝင်ကြီးတွေပြည်သူလွတ်တော်ကိုယ်စားလှယ်တွေလိုစကားကိုမစင်မကျင်ပြောတဲ့အုပ်ချုပ်မင်းလုပ်တဲ့သူတွေပြန်ပေါ်လာပြန်ပါတယ်အရင်အာဏာရှင်လက်ထက်တုန်းကစကားကိုမစင်မကျင်ပြောခဲ့တဲ့ဝင်ကြီးဝင်ကလေးတွေနဲ့လွတ်တော်အမတ်တွေဟာပြည်သူကရွေးချယ်တင်မြှောက်ထားခဲ့ကြတာမဟုတ်လို့ဉာဏ်ပညာနည်းပါးတဲ့သူတွေမို့လို့အတန်းပညာလည်းနှိမ်ပါလို့အေးအေးယူအပြစ်ပေးမခံရနိုင်တာကိုသိလို့ပြည်သူတွေကိုနှိတ်ကွချင်လို့ပြောခဲ့တာဖြစ်ကောင်းဖြစ်နိုင်ပေမဲ့ပြည်သူတွေရွေးချယ်ထားတဲ့အစိုးရသည်လက်ထက်မှာဝင်ကြီးဝင်ကလေးနဲ့တွတ်တော်အမတ်တချို့စကားကိုမစင်မချင်းပြောလာကြတာကတော့ဝန်းနေစရာကောင်းလာပါတယ်ငါတူ NLD ထိပ်သီးပိုင်းပြောရေးဆိုခွင့်ရှိသူကိုယ်တိုင်အယူ6ခါတို့ NLD အမတ်ပြည်သူတွေကိုနေရင်ရိုက်တဲ့ကိစ္စကကြီးကျယ်တဲ့ကိစ္စမဟုတ်ပါဘူးလို့ပြောတာတော့နည်းနည်းများသွားပြီလို့ထင်ပါတယ်ငါတူစိုက်ပျိုးရေးနဲ့ဆယ်မြောင်းဝင်ကြီးကလည်းပြည်သူတွေကိုလက်ဖက်ရည်တစ်ခွက်ရှော့တောက်ခိုင်းခဲ့တယ်ပြည်သူလွတ်တော်ဥက္ကဋ္ဌဦးဝင်းမြင့်ကလည်းတကူးတမရံကြောက်ရလို့ပိုင်ဆိုင်မှုတွေချမပြတင်မှုတယ်လွတ်တော်ကိုယ်စားလှယ်တွေအနေနဲ့အစိုးရအခက်တွေ့စေမဲ့မေးခွန်းတွေမမေးပါနဲ့တဲ့ပညာရေးဝန်ကြီးကလည်းအရေးချင်းနှိမ်ပါတဲ့ဝန်ထမ်းတွေကိုနယ်ပို့ပြစ်မယ်တဲ့မြန်မာပြည်ချမ်းသာတဲ့နေ့ပညာရေးဝန်ထမ်းတွေကိုလစာတိုးပေးမယ်တဲ့တင်းနှိုင်တိုင်းဝန်ကြီးချုပ်ကလည်းကျမတို့တင်းနှိုင်တိုင်းအစိုးရဖွဲ့ကတော့အစိုးရမလုပ်တတ်ပါဘူးတဲ့အေယာဝတီတိုင်းဝန်ကြီးချုပ်ကလည်းမိုးပြန်အဝေးပြေးလမ်းမကြီးတွေ၅နှစ်တွင်တိဆောက်ပေးမယ်လို့ဝန်ကြီးချုပ်အရေးချင်းမရှိဘူးလို့ဝေဖန်တဲ့သူတွေခန့်ထားတဲ့သူကိုတွန်းပေးပါလို့ပြောခဲ့ပြန်တယ်ဘကိုးတိုင်းဝန်ကြီးကလည်းပဇွန်တွေရောင်းမကုန်ရင်အချောက်လမ်းမှာဈေးရောက်မကောင်းရင်အဲ့နေအားမွေးအတင်းပြောပါတဲ့စီးပွားကူတန်းဝင်ကြီးကလည်းကုံစင်းလုံးထိန်းချုပ်မဲ့အစီချင်းရှိမရှိမေးခွန်းကိုအစင်းနဲ့မဖြစ်သေးတာကြောင့်နောက်မှဖြေဆိုခွင့်ပြုဖို့လွတ်တော်မှာမြစ်တာရက်ခံခဲ့တဲ့လူကယ်ပြန်ဝင်ကြီးကလည်းလူအသက်ကယ်ဖို့ zero budget ပဲရှိတဲ့ရန်ကုန်တိုင်းဝင်ကြီးချုပ်ကလည်းရန်ကုန်မြို့ကိုမြို့လေကောင်ရွှေ့မယ်လို့ဒီနေရာမှာမီးမပြတ်ရဘူးလို့ YBS ကို၃ရက်အတွင်းအောင်မြင်အောင်အကောင့်ထဲဖော်နိုင်ခဲ့တယ်လို့ပြောပြန်ရောစီမံကိန်းနဲ့ဗဏ္ဍာရေးဝင်ကြီးကလည်းမြန်မာနိုင်ငံဟာအာရှကြားတယ်မဟုတ်ဂေါ်ဇီလာပါဖြစ်နိုင်တဲ့ကုသန်းရောင်းဝယ်ရေးဒုဝန်ကြီးကလည်းကုံစင်းလုံးတက်ရတာနဲ့ပတ်သက်ပြီးပြည်သူလူထုကအစိုးရပေါ်အပြစ်တင်နေတာဟာပြည်သူတွေရဲ့မပြောင်းလဲသေးတဲ့ mindset ပဲဖြစ်တယ်လို့လူထုကိုအပြစ်တင်ဝေဖန်သွားခဲ့ပါတယ်ဒီဝေဖန်မှုကြောင့်လူမှုကွန်ရက်စာမျက်နှာပေါ်မှာစုညံသွားခဲ့ရတယ်တကယ်တော့ကုံစင်းလုံးတက်တဲ့ကိစ္စဟာပြည်သူတွေစီမှာဘာမှတာဝန်မရှိပါဘူးအစိုးရစီမှာသာတာဝန်အပြည့်ရှိတာပါဒါကိုကိုလို့ယုံပြီးပြည်သူတွေအပေါ်အပြစ်ပုံချသွားလို့ပြည်သူတွေဒေါသထွက်ခဲ့ကြရတယ်ရန်ကုန်မြို့တော်ဝင်ကလည်းနေချင်းစပွဲမြေအောင်မြို့တော်ကလေးဖန်တီးပေးမယ်ဆိုတဲ့ဇကားကလည်းရည်စရာအကောင်းဆုံးပြက်လုံးတစ်ခုဖြစ်ခဲ့ရတယ်။ဒီတောင်စုဝင်ကြီးကလည်းမြမစီပွားရေးဂျက်ပါဝါနဲ့ပြန်တက်တော့မယ်လို့ပြောလို့ပြည်သူတွေခွက်ထိုးခွက်လန်ရေမောခဲ့ရပြန်ပါတယ်။အဲဒီနောက်6လအကြာနေပြည်တော်မှာလုပ်တဲ့အစည်းအဝေးတစ်ခုမှာစီပွားရေးကမျှော်မှန်းတဲ့လောက်မတိုးတက်ပြန်ဘူးလို့ပြင်ပြီးပြောပြန်ရော။အခုနောက်ဆုံးလူမှုကွန်ရက်စာမျက်နှာတွေပေါ်မှာဂျာနယ်တွေထဲမှာလူကြားသူကြားပါဇက်ဖျားမှာရေပန်းအစားဆုံးဇကားကတော့မွန်ပြည်နယ်ဝန်ကြီးချုပ်ပြောတဲ့ကုံစင်းနှုံးကြဆင်းခြင်းရင်ပြည်သူတွေဟင်းတမဲတဲ့နဲ့စားရမယ်ဆိုတာကိုပါပဲဒါကိုလူမှုကွန်ရက်စာမျက်နှာပေါ်မှာအရင်ပြန်ကြားရေးဝန်ကြီးဟောင်းဦးရဲထွတ်ကပြဿနာကတနေ့လုံးမှတနေ့စားရတဲ့သူတွေအခုတော့ဟင်းတစ်ခွက်ဒါမှမဟုတ်ငပိရီတစ်ခွက်လက်ဖက်တုပ်အကြော်တုပ်ခေါက်ဆွဲတုပ်တမျိုးမျိုးကိုဟင်းလို့စားရတဲ့သူတွေကဘာထက်လျှော့ရမလဲဆိုတာပြောမသွားတာပဲဆိုပြီးလှောင်ပြောင်ရေးသားတာကိုဖတ်လိုက်ရပါတယ်ဒီလိုတာဝန်ရှိတဲ့သူတွေလက်လွတ်စပယ်ပြောဆိုမှုတွေဟာပြည်သူတွေကအစိုးရပေါ်အယုံကြည်ကင်းမဲ့လာစေပါတယ်။ငါတို့အားကိုးနေရတဲ့သူတွေတောင်ဒီလိုမျိုးပြောဆိုနေကြပါလားဆိုပြီးပြည်သူတွေမျှော်လင့်ချက်မဲ့သွားအောင်လုပ်တယ်လို့ဖြစ်နေပါတယ်။ဒီလိုစကားကိုမစင်မချင်းပြောဆိုနေတာတွေကို အစိုးရဘိုင်းကတာဝန်ရှိတဲ့သူတွေကလည်းထိမ့်သိမ်းကြက်မှတ်စေချင်ပါတယ်ဝင်ကြီးဝင်ကလေးနဲ့လွှတ်တော်အမတ်တချို့ကလည်းစကားကိုစင်စင်ချင်းချင်းပြောကြားခြင်းအပြင်ကိုယ့်ရဲ့ဂုဏ်သိက္ခာအစိုးရရဲ့ဂုဏ်သိက္ခာကိုထိမ့်သိမ်းပြီးပြည်သူတွေရဲ့မျှော်လင့်ချက်ကိုရိုက်ချိုးသလိုဖြစ်စေတဲ့အပြုအမူမျိုးစကားမျိုးမပြောမိစေဖို့စင်ကျင်ကြပါလို့ပြောရင်းဒီတစ်ပတ်နားလိုက်ပြရစေမင်းလဲအရင်စာပြေမှာချစ်လက်စွာသောမင်းရဲ့အဖစန်နီဦး